မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းဓာတ်ခွဲနမူနာပေါင်း 13,489 ခုကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက် 9,506 ဦးရှိခဲ့ပြီးတော့သေဆုံးသူအရေအတွက်က 326 ယောက်ရှိတယ်လို့ကျန်းမာရေးနဲ့အာဇာဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီနေ့ညအထိဆိုရင်ပိုးတွေ့သူစုစုပေါင်း 25,880 ရှိပြီဖြစ်ပြီးတော့ဒီသုံးသူစုစုပေါင်းက 6,459 ယောက်ရှိသွားပြီဖြစ်ပါတယ်။ကိုဗစ်ကူးစက်မှုထိန်းချုပ်ရေးအတွက်ဇူလိုင်လ18ရက်နေ့ကနေ25ရက်နေ့အထိအများပြည်သူအလုပ်ပိတ်ရဖြစ်သတ်မှတ်ထားခဲ့ပြီးတော့အခုတခါဇူလိုင်26ရက်နေ့ကနေဩဂတ်လ1ရက်နေ့အထိကိုလည်းပိတ်ရဖြစ်ထပ်တိုးသတ်မှတ်တဲ့အကြောင်းဒီကနေ့ည8နာရီသတင်းမှာကြေညာသွားပါတယ်။အဲဒီကာလအတွင်းဗန်ဒီ၊စေယုံ၊စီကန်းဒီ၊စေးဆိုင်ဒီ၊လောင်စာ၊စီဆိုင်ဒီနဲ့အခြေခံစားကုန်အယောင်ဆိုင်တွေစသည့်အဖြစ်မရှိမဖြစ်လုပ်ငန်းတွေကိုပဲဖွင့်ဝင်ပြုထားပါတယ်မလို့အပ်ပဲအပြင်မထွက်ဖို့နဲ့မလိုက်နိုင်ရင်တည်ဆဲဥပဒေတွေရအေးအေးယူမယ်လို့လည်းကြေညာချက်မှာပါရှိပါတယ်ခင်ဗျာ